Welcome to the Voice of America in Burmese.
မင်္ဂလာညချပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ4ရက်တနင်္လာနေ့ညပိုင်း 9:20 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25-50 နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချပါရှင်။သောရရှင်များစိတ်လက်ကြည်တာရှိကြပါစေ။ကျွန်မတင်ဒီထိုက်ပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းအပေါ်တိုက်ခိုက်မှုအဖြစ်ပုံဖော်လေ့ကျင့်တဲ့အနေနဲ့ဒီကနေ့တောင်ကိုရီးယားဘက်ကဒုံးကျည်တွေပြစ်ခတ်လေ့ကျင့်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်တင်းမာမှုတွေရော့ကျရေးဦးစားပေးလှုပ်ဆောင်မှုအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြည့်ညာပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ဒုက္ခသည်အရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ညှိနှိုင်းဖို့လုပ်နေတယ်လို့ UNHCR ကပြောပါတယ်။
The influx from northern Rakhine State into Bangladesh into southeastern Bangladesh is continuing.
We're seeing UNHCR ပြောခွင့်ရသူ Vivian Tan မှာရှင်အပြည့်စုံတော့မစားခင်ကြားမှာပါ။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုစစ်စင်ရေးနဲ့မြေဖြစ်တက်မှာဖို့သမရယုံကခွင့်ပြုလိုက်ပြီးဆိုတဲ့သတင်း H1N1 ကြာတိတုတ်ကွေးနောက်ဆုံးအခြေအနေသတင်းနဲ့ဖိလစ်ပိုင်တောင်ပိုင်းမင်ဒါနာကိုကျွမ်းမှာအကြမ်းဖက်နေတဲ့စစ်သွေးကြော်တွေထိန်းချုပ်ရေးအခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်နေထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းကိုတိုက်ခိုက်မှုအဖြစ်ပုံဖော်လေ့ကျင့်တဲ့အနေနဲ့ဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားစစ်တပ်ကဂျပန်ပင်လယ်တွင်းကိုဒုံးကျည်တွေပစ်ခတ်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူဖို့ရှိနေချိန်မှာပဲတောင်ကိုရီးယားဘက်ကစီရင်လေ့ကျင့်မှုလုပ်ခဲ့တာပါမြောက်ကိုရီးယားအပေါ်မှာနောက်ထပ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းဆက်သွယ်ဆွေးနွေးသဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကသတင်းထောက်တီကိုပြောပါရယ်။မြောက်ကိုရီးယားဘက်ကနောက်ထပ်ပေတိန်တပ်ဒုံးကျည်စမ်းသပ်မှုတစ်ခုလုပ်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေလည်းထောက်လှမ်းရရှိထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်။ဒါ့အပြင်တောင်ကိုရီးယားနိုင်ငံတွင်မှတပ်ဒုံးခွင်ဒုံးစနစ်အတွက်လောင်းချား၄စင်းကိုလည်းမကြခင်မှာယာယီချထားဖို့စီစဉ်နေတဲ့အကြောင်းကာကွယ်ရေးဌာနကကြေညာပါရယ်။ကိုရီးယားကျောင်းနျူကလ িয়ার ကင်းစင်ရေးတရုတ်ရဲ့ပိုင်ဖြတ်ချက်ကိုမြောက်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းနားလည်ထားကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်။ဒါ့အပြင်နျူကလ িয়ার စမ်းသပ်မှုကိုကန့်ကွက်တဲ့အကြောင်းလဲဗီဂျင်းမြို့တော်ကမြောက်ကိုရီးယားတန်ယုံကိုပေးပို့ထားတယ်လို့ပြောဆိုသွားပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သတိပေးချက်နဲ့အလားတူပဲအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကလည်းမြောက်ကိုရီးယားဘက်ကအမေရိကန်ပြည်ထောင်စုနောက်အမေရိကန်ပိုင်းနဲ့ဂွမ်ကျွန်းနဲ့အမေရိကန်ရဲ့မဟာမိတ်တွေကိုချင်းချောက်လိုက်ရင်တော့စီးရီးအင်အားအလုံးအရင်းနဲ့တုံ့ပြန်ခံရနိုင်တယ်ဆိုတာကိုတွေးထားပါဆိုပြီးပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ဆက်မနေနဲ့အမေရိကန်နိုင်ငံကိုခလေးဘွားတဲကတရားမဝင်ရောက်လာပြီးစီးပင်းလာသူတွေကိုပြန်မပို့ဖို့ကာကွယ်ပေးထားတဲ့အစီအစဉ်အတွက်အဆုံးသတ်တဲ့အမိန့်ထုတ်ဖို့ရှိနေပါတယ်။လက်ချက်အင်္ဂါနေ့မှာထုတ်ပြန်မှုရှိတဲ့ဒီအမိန့်ကိုချက်ချင်းအကောင့်ထဲမှာပေါ်သေးပဲအမေရိကန်လွှတ်တော်ဘက်ကနေဒီကိစ္စတုံ့ပြန်ဖြေရှင်းပေးနိုင်အောင်6လအချိန်ပေးရမယ်လို့အင်ဂျီတော်ရာရှိတွေကထုတ်ပြောလိုက်ပါတယ်။တကယ်တော့ကလီဘွားတွေကအမေရိကန်ကိုတရားမဝင်ရောက်လာသူတွေအနေနဲ့အမေရိကန်နိုင်ငံသားမဖြစ်သေးတော့လဲအလုပ်လုပ်ခွင့်ပေးတဲ့ဒီအစီအစဉ်ကိုသမ္မတဘရိတ်အိုဘားမားလက်ထက်ကသမ္မတအမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးလွှတ်တော်အနေနဲ့ပါဝင်ပသက်မှုမရှိခဲ့ပါဘူး။ဒါပေမဲ့သမ္မတထရန့်အနေနဲ့အခုလိုအဆုံးသတ်တဲ့အမိန့်မထုတ်ဖို့စိတ်ပြောင်းကောင်းပြောင်းသွားနိုင်တယ်လို့လည်းအင်ဂျီတော်အရာရှိတွေကသတင်းတောက်တွေကိုထုတ်ပြောထားပါတယ်။ DAC ဒါကာလို့သူကခေါ်တဲ့ဒီအစီအစဉ်မှာကလီဘွားကတရားမဝင်ရောက်လာပြီးကြီးပြင်းလာခဲ့သူပေါင်း၈သိန်းနီးပါးကိုသူတို့မူရင်းနိုင်ငံကိုပြန်မပို့သေးပဲတက်တန်းထတ်တိုးနိုင်တဲ့နှစ်နှစ်စာလှုပ်လှုပ်ခွင့်ပါမစ်လျှောက်ထားပိုင်ခွင့်ပေးထားပါတယ်။ American Auditor ဥက္ကဋ္ဌ Paul Ryan နဲ့အခြားအစိုးရပါတီ Republican Party အမတ်များစွာကတော့သမ္မတ Trump အနေနဲ့ဒီအစီအစဉ်ကိုပယ်ဖျက်မဖြစ်ဖို့တိုက်တွန်းထားပြီးသူတို့မူရင်းနိုင်ငံမှာလည်းနိုင်ငံသားမဖြစ်ခဲ့ပဲအမေရိကန်ကိုရောက်လာသူတွေကိုကာကွယ်ပေးဖို့အဖြေတစ်ခုရှာနိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့မှာ Hurricane Harvey တံကြောင့်ပျက်စီးမှုအတိုင်းအတာကိုစစ်ဆေးကောက်ယူနေပြီးရှင်းလင်းရေးလုပ်ငန်းတွေလုပ်နေတာနဲ့တပြိုင်တည်းမှာပဲစီးပွားရေးလုပ်ငန်းတွေအတွက်လည်း Houston မြို့ကအဆင်သင့်ရှိနေတယ်လို့မြို့တော်ဝင်ကကဘာကိုအသိပေးလိုက်ပါတယ်မြို့မှာလာပြီးအစည်းအဝေးလုပ်ဖို့ပဲဖြစ်ဖြစ်ညီလာခံချင်းပါဖို့ပဲဖြစ်ဖြစ်အားကစားပွဲဒါမှမဟုတ်လဲဂီတဖျော်ဖြေပွဲလုပ်ဖို့စီစဉ်ထားသူတွေပဲဖြစ်ဖြစ်လာလို့ရတယ်လို့မြို့တော်ဝင်ဌာနက CBS ရုပ်သံရဲ့ Face the Nation စီစဉ်မှာမိနစ်တနည်းကနေနေကပြောဆိုခဲ့တာပါကျွန်တော်တို့အနေနဲ့တစ်ချိန်တည်းမှာပဲအလုပ်တွေအများကြီးလုပ်နိုင်ပါတယ်လို့မြို့တော်ဝင်ကပြောတာပါ ลูกอัญญาปะก็รอฮิวสตันမြို့တဲကရေကြီးရေလွှမ်းနေတဲ့ရက်ွက်တချို့မှာရှိနေစေအခြေအနေမျိုးမှာမြို့ဟောင်ဝင်းကစီးပွားရေးလာလို့ကြဖို့ပြောဆိုခဲ့တာဖြစ်ပါတယ်ရေကတာကျိုးကြမဲ့ရေကနေကာကွယ်ဖို့ဟျူစတန်မြို့နောက်ပိုင်းကရေချန်နေတဲ့ရေလောင်တမန်နှစ်ခုကရေတွေကိုစစ်တပ်အင်ဂျင်နီယာတွေဖောက်ထုတ်ဖို့လဲစီစဉ်နေတာပါဒီရေလောင်တမန်ကရေတွေဖောက်ထုတ်လိုက်ရင်တော့အင်းနှစ်တောင်းလောက်ရေပြီ
ကျွန်တော်တို့ရဲ့ကုညီကယ်ဆယ်ရေးသမားတွေကိုပါအသက်အန္တရာယ်ဖြစ်စေတယ်လို့မျိုးတော်ဝင်ကပြောဆိုလိုက်ပါတယ်ရှင်။စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဖြစ်တဲ့ဒီနေ့ကတော့အမေရိကန်ပြည်ထောင်စုရဲ့လုံတမားနေ့ဖြစ်ပြီးအမေရိကန်လုံသားတွေနဲ့နိုင်ငံရဲ့စီးပွားရေးမှာသူတို့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဂုဏ်ပြုတဲ့အားလည်းဖြစ်ပါတယ်။လုံတမားသမဂ္ဂတွေရဲ့တောင်းအပေးမှ လုံခဲ့တဲ့နှစ်ပေါင်း30အတွင်းလုတ္တမသမဂ္ဂတွေမှာအဖွဲ့ဝင်ရေးအတွက်ကကြာဆင်းလာနေပါတယ်။ဒါပေမဲ့လည်းလုံခဲ့တဲ့ဆယ်စုနှစ်တွေတုန်းကသမဂ္ဂတွေတိုက်ပွဲဝင်ခဲ့ကြတဲ့တပတ်မှာလှုပ်ရှားရသမှတ်ရေးနောက်လှုပ်ရှားဘက်ကကျမကြီးအမခန်နဲ့အားလည်းလိုအပ်ကပြီးပြေးတို့လိုကိစ္စတွေကတော့အများစုသောအမေရိကန်လုပ်ငန်းခွင်တွေမှာပုံမှန်တမျိုးကျကိစ္စတွေဖြစ်အသားကျသွားပြီဖြစ်ပါ ကြပြီဖြစ်ပါတယ်ခင်ဗျာ
အမေရိကန်အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင် ARS ၏အစွန်းရောက်အကြမ်းဖက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံခြားဝန်ကြီး Retno Marsuri နဲ့အတိုင်ပင်ခံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နောက်တက်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့တီးခြားစီဆွေးနွေးခဲ့ကြပါတယ်ရခိုင်ပြည်နယ်တွင်တင်းမာမှုတွေရော့ကျရေးကမြန်မာဆွေးရအတွက်အဓိကဦးစားပေးဆောင်ရွက်ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားဝန်ကြီးကတွေ့ဆုံမှုတွေအပြီးမှာပြောဆိုသွားပါတယ်ရခိုင်ပြည်နယ်တွင်မှာပေါ်ပေါက်နေတဲ့အကြမ်းဖက်မှုပုံစံမျိုးစုံကိုမြန်မာလုံခြုံရေးအာဏာပိုင်တို့ဘက်ကချက်ချင်းရပ်ဖို့လိုအပ်ပြီးမွတ်စလင်အတိုင်းအဝိုင်းအပါအဝင်လူထုအလုံးကိုကာကွယ်ပေးဖို့လိုအပ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ထနာတွေနဲ့လုံခြုံရေးဆိုင်ရာပြည်ထနာတွေပူပီးဆိုးဝါးမလာစေရဲ့အတွက်ချက်ချင်းအကောင့်ထည့်ဖော်ဖို့လိုအပ်တဲ့အချက်၅ချက်ပါအစည်းအဝေးတစ်ရက်ကိုလည်းမြန်မာအစိုးရကိုတင်ပြခဲ့တယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာဆူရီကပြောပါတယ်မြန်မာခေါင်းဆောင်ပိုင်းနဲ့တွေ့ဆုံမှုမှာတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုအခြေအနေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနောက်တက်တော်ကာကွယ်ရေးဦးစီးချုပ်ရဲ့လူမှုကွန်ရက်မှာလည်းရေးသားထားပါတယ်ရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကိုအင်ဒိုနီးရှားဘက်ကရှုတ်ချတဲ့အကြောင်းလဲသမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောဆိုလိုက်ပါတယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ကမွတ်စလင်တွေနဲ့အတူရက်တီကြောင်ဆန္ဒပြတဲ့အနေနဲ့နိုင်ငံတကာကမွတ်စလင်တွေဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံရှိမှလည်းရာနဲ့ချီတဲ့မွတ်စလင်မျိုးသမီးတွေဆန္ဒပြခဲ့ကြပြီးအင်ဒိုနီးရှားအစိုးရဘက်ကမြန်မာနိုင်ငံအပေါ်မှာအခုထက်ပိုပြီးဖိအားပေးဖို့တောင်းဆိုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာတော့လွှတ်တော်ရှိမှနဲ့မြန်မာတန်ရုံတို့ရှိမှဆန္ဒပြခဲ့ကြပါတယ်။အဲဒီကမြန်မာတန်ရုံရှိမှဆန္ဒပြသူတွေကတော့ Queensland Rohingya Community ဆိုတဲ့ဆိုင်မှုကိုကင်ထားကြပါတယ်။မြန်မာနိုင်ငံတွင်းကမွတ်စလင်တွေအကြမ်းဖက်မှုကနေကာကွယ်ပေးဖို့ဩစတြေးလျအစိုးရဘက်ကဂျာဝန်ဆောင်ရွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။မြန်မာအစိုးရအနေနဲ့ဖိနှိပ်မှုတွေမရရင်ဩစတြေးလျရဲ့အကူအညီတွေရပ်ဖြစ်ဖို့လဲဩစတြေးလျအစိုးရအနေနဲ့ဖိအားပေးဖို့တောင်းဆိုကြပါတယ်။တချိန်တည်းမှာပဲရုရှားနိုင်ငံအတွင်းမွတ်စလင်များစုနေထိုင်ရာချက်စနီးယားဒေသကဂေါစနီမြို့မှာလည်းရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်ချီတဲ့လူထုစုဝေးပွဲတွေကျင်းပခဲ့ကြပါတယ်။မနေ့တနင်္ဂနွေနေ့တုန်းကတော့မော်စကိုကမြန်မာတန်ရုံးရှိမှာရုရှားမွတ်စလင်တွေဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကျောင်းနိုင်ငံမှာကျင်းပနေတဲ့စီးပွားရေးဖွံ့ဖြိုးဆဲဥဆောင်နိုင်ငံ၅ခုရဲ့ Bridge Treaty ဆွေးနွေးပွဲမှာတော့အနာဂတ်လုပ်ငန်းစဉ်တွေချမှတ်ရေးဒီကနေ့တနင်္လာနေ့မှာစတင်ဆွေးနွေးနေကြပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားကကွာဟမှုကိုဖြည့်ဆည်းပေးနိုင်ဖို့ ကမ္ဘာ့ရှေ့ရာတွေမှာအခန်းကဏ္ဍကြီးတည်ရနေတဲ့ပါဝင်ဖို့တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းပါတယ်။ဒါပြင်ကမ္ဘာတဝန်းစီးပွားရေးပိုင်းမှာကိုကျိုးစီးပွားကာကွယ်ရေးဝါဒလှိုင်းကြီးထွားလာနေတာတွေကိုဆန့်ကျင်ကြဖို့ကိုလည်းဘရစ်ထိပ်သီးဆွေးနွေးပွဲမှာတရုတ်ခေါင်းဆောင်ကတိုက်တွန်းသွားပါတယ်။
ကျောင်းနိုင်ငံရှမန်မြို့မှာဗြိတိသီးဆွေးနွေးပွဲကိုနေ့တာကျင်းပမှာဖြစ်ပြီးမနေ့ပြန်အင်ကာနေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်ဖိလစ်ပိုင်စစ်တပ်အနေနဲ့နိုင်ငံတောင်ပိုင်းမြို့ကြီးကအစ္စလာမစ်စစ်သွေးကြွတွေကိုရှင်ထုတ်နိုင်ဖို့နောက်ဆုံးဆင့်တက်ခတ်မှုတွေလုပ်နေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်မာရဝီမြို့ကြီးကို IS သွေးကြွတွေနဲ့ဆက်သွယ်ရှိထားတဲ့မဟုတ်သွေးကြ များစုနေတဲ့ဒီမာရဝီမြို့တစ်ဝိုက်မှာဒီသဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုနဲ့နောက်ဆုံးချိန်မုံပြစ်မယ်လို့ဆိုတဲ့သတ်မှတ်ထားခဲ့မှုတွေကလည်းတစ်ခုပြီးတစ်ခုမအောင်မြင်ဘူးဖြစ်ခဲ့ပါတယ်။ဒါကြောင့်ဒီသဘုံထမှုကြီးတစ်ခုလုံးကိုဖိလစ်ပိုင်စစ်တပ်အနေနဲ့ထိန်းနိုင်မနိုင်စိုးရိမ်မှုတွေထပ်ပေါ်လာနေပါတယ်။သမရရီဂါဒိုဒူတာတေကတော့ရိုဂျီဂိုဒူတာတေကတော့ဒီသဘုံတွေအနေနဲ့မာရဝီမြို့ကိုသိမ်းပြီးထားကြတဲ့ကမင်ဒါနာဝပြည်နယ်တစ်ခုလုံးကိုစစ်အုပ်ချုပ်ရေးဒီနှစ်ကုန်အထိထုတ်ပြန်ထားခဲ့ပါတယ်။ဒါပြင်သမရဒူတာတေကလွတ်တော်ဘက်ကလည်းဒီဒေသမှာချီတက်အင်အား2000အထိတိုးချပြီးလုံခြုံရေးတိုးမြင့်တက်ခိုက်နိုင်ဖို့အတွက်လိုအပ်တဲ့ဘတ်ဂျက်ချပေးဖို့တိုက်တွန်းထားပါတယ်ခင
်ဗ
ျ။တနင်္လာနေ့ညပတ်ထိပ်တန်းရောင်းသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မြန်လာ burmese.voanews.com နဲ့ Facebook ဆက်မြန်လာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။ရှိခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတောင်းနဲ့ချီရှိနေပြီးဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့ညီနိုင်ဖို့လှုံ့ဆော်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲရှိခိုင်ပြည်နယ်ရင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရက်ကိုဆုံခွာထွက်ပြေးနေရတဲ့သူတွေကိုလည်းအကူအညီပေးလိုကြောင်းပြောကြားလိုက်ပါတယ်။အပြည့်စုံကတော့ဆက်သွယ်စူးစမ်းထားတဲ့ကိုရနိုင်ကပြောပြထားပါတယ်ရှင်။
ဒီကရဩဂတ်လ25ရက်နေ့ကမော့စလင်အစွန်ရောက်တီကမောင်းတော်ဒီသားကရဲနဲ့လုံခြုံရေးကိစ္စခန်းတွေကိုကြံဖတ်တိုက်ခိုက်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ပခတွေတဖန်ပြန်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ကြံဖတ်တိုက်ခိုက်သူတွေကိုနေနှင်းဖို့အတွက်မြန်မာဆိုရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရာကနေမော့စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပြီးတော့ဒုက္ခသည်တွေအတွက်တောင်းတဲ့ချီရှိတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Vivian Tan ကပြောပါတယ်။
The influx from northern Rakhine State into Bangladesh into southeastern Bangladesh is continuing. We're seeing
ဒီကနေ့ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့သူအရေအတွက်ဟာနေစဉ်လိုလိုကျိုးလာနေပြီးတော့ခမန်းချေအဖြစ်တော့တောင်းတဲ့ချီရှိပါတယ်။တချို့သတင်းတွေအရကတော့အစ်စ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာ8000လောက်ရှိရလို့ခမန်းကြပါတယ်။ဒါပေမဲ့ကျွန်မတို့အနေနဲ့ကတော့ဂျာကိုအခုချိန်မှာအတိမပြုနိုင်သေးပါဘူး။ဒါပေမဲ့အခြေခံအဖြစ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားဝင်ဖွင့်ထားတဲ့ဒုက္ခသည်စခန်းကိုရောက်လာတာတောင်းတဲ့ချီရှိပြီးတော့တချို့တွေလည်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာနေနေကြပါတယ
်။ဒါပြင်ဒုက္ခသည်တွေကိုအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့အနီးကလှုပ်ဆောင်နေတယ်လို့လည်း VPN Tan ကပြောပါတယ
်။ Within the two refugee camps of Nayapara and Puttaparong, we are working with the authorities and NGOs to
ဒုက္ခသည်စခန်းနှစ်ခုမှာရှိတဲ့ဒေသခံအာဏာပိုင်တွေ NGO အဖွဲ့အစည်းတွေနဲ့အတူတွဲပြီးအရေးပေါ်ခေါ်လုံနိုင်တဲ့နေရာတွေပေးနိုင်ဖို့လုပ်နေပါတယ်။အဲ့ဒီမှာရှိတဲ့ဒုက္ခသည်တွေကလည်းအသေးရောက်လာတဲ့သူတွေကိုသူတို့ရဲ့နေရာတွေမှာလာနေဖို့ခေါ်နေပါတယ်။ကြားပြင်ကျောင်းနေတဲ့လူမှုကယ်ဆယ်ရေးစခန်းတွေဖွင့်ပေးပြီးတော့ခေါ်လုံလို့ရအောင်လှုပ်ဆောင်ပေးနေပါတယ်။ဒါပေမဲ့ဒုက္ခသည်တွေနောက်ထပ်ရောက်လာတာကြောင့်ကျမတို့မှာနေရာခက်ခဲတွေဖြစ်လာနေပြီးတော့နောက်ထပ်မြေနေရာနဲ့စားနပ်ရိက္ခာတွေလည်းလိုအပ်လာပါတယ်။
ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမော်စလင်ဒုက္ခသည်တွေထွက်ပြေးကြသလိုဒေသခံတိုင်းရင်းသားတွေလည်းအစွန်းရောက်တွေ့ရရန်ကိုစိုးရိမ်ရတဲ့အတွက်နေရက်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်ပြေးနေရတဲ့ရခိုင်ဒေသခံတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီအနေနဲ့အကူအညီပေးဖို့လှုံ့ဆော်နေသလားဆိုတဲ့အပေါ်မှာတော့ Miss Vivian Tan ကအခုလိုပြောပါတယ်
။ Well, unfortunately, currently we have no humanitarian access in northern Rakhine State. So,we don't know
the ကမကောင်းစွာပဲအခုလက်ရှိအနေထားမှာကတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုလူသားချင်းစာနာမှုနဲ့အကူအညီတွေပေးဖို့တွားလို့မရပါဘူး။ဒါကြောင့်အဲ့ဒီမှာဒုက္ခတွေဘလောက်ရှိပြီးတော့အကူအညီဘလောက်လိုအပ်တယ်ဆိုတာကျမတို့မသိပါဘူး။အကူအညီတွေပေးဖို့အတွက်အာဏာပိုင်တွေကိုကျမတို့အကြံပြုထားပြီးတော့အဲ့ဒီလိုဆိုရင်ကျမတို့အနေနဲ့ဒုက္ခတွေရဲ့အခြေအနေကိုသိပြီးတော့အကူအညီပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့ဖြစ်မလာသေးပါဘူး။ ကျမတို့အနေနဲ့အကူအညီတွေပေးချင်ပါတယ်။ဒါပေမဲ့အကူအညီပေးဖို့အတွက်တွားလို့မရပါဘူး။ကျမတို့ယုံကတာဝန်ရှိသူတွေဟာမြမအာနာပိုင်တွေနဲ့ဆွေးနွေးညှိနှိုင်းနေဆက်ဖြစ်ပြီးတော့ကျမတို့ကအကူအညီလိုအပ်သူမှန်တမျှကိုဓာတ်လိုက်မှုမရှိဘဲဘယ်သူကိုမှဆိုအကူအညီပေးနေတာပါ။
ပြည်ထောင်စုပိုင်းကတော့မောင်းနှောဒေသတွေကဒုက္ခသည်တွေနဲ့ပိတ်မိနေတဲ့ရွာသားတွေကိုအကူအညီပေးဖို့ပြည်တွင်းကအကူအညီပေးရေးအဖွဲ့တွေတွားရောက်တာမှာလမ်းမမိုင်းထောင်ထားတာတွေရှိတာကြောင့်အကူအညီပေးရေးလုပ်ငန်းစဉ်တွေနှောင့်နှေးခဲ့ရတယ်လို့ပြောပါတယ်။ဒီပဋိပက္ခကြောင့်နှစ်ဖက်ထိခိုက်သေးဆုံးသူအရေအတွက်ဟာ400နီးပါးရှိသွားပြီဖြစ်တယ်လို့လည်းသတင်းတွေကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းလုံခြုံရေးစခန်းတွေကိုဝန်တိုက်ခဲ့တဲ့ Arakan Rohingya Salvation Army ARSC အဖွဲ့ကတော့အကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားကြောင်းအစိုးရကကြေညာထားပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ရခိုင်တရင်နောက်တစ်ပုတ်ဆက်ပါအောင်မယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကိုစစ်စင်ရေနဲ့မြေအဖြစ်သတ်မှတ်ဖို့တပ်မတော်ဘက်ကတင်ပြထားတဲ့အပေါ်နိုင်ငံတော်တမရယုံဘက်ကခွင့်ပြုထားပြီးဖြစ်တယ်လို့တမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောလိုက်ပါတယ်မောင်နှောခရိုင်တစ်ခုလုံးကိုစစ်စင်ရေနဲ့မြေအဖြစ်ဘယ်ကာလအထိသတ်မှတ်ထားမယ်ဆိုတာကတော့အတိအကျမပြောနိုင်သေးဘူးလို့ဆိုပါတယ်အဖြစ်ဆိုတော့ VOA မြန်မာပိုင်းတရင်ထောက်မှမြင့်မြင့်ခိုင်ကတင်ပြထားပါတယ်
ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့တကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာရဲကင်းတွေရဲစခန်းတွေနဲ့လုံခြုံရေးအခြေစိုက်တပ်စခန်း30လောက်တပြိုင်တည်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီအကြမ်းဖက်မှုဖြစ်စဉ်နဲ့တဆက်တည်းရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုစစ်စင်ရေးနည်းမြေအဖြစ်သတ်မှတ်ထားပြီးဖြစ်တယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ
်။မောင်တော်ဒေသမှာ ARS အစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဖြစ်တဲ့ပုံမှာကျွန်တော်တို့ဟိုဒီဘက်မှာနိုင်ငံတော်တိုင်ပင်ခံနိုင်ငံတော်သမရသူတချုပ်ကျွန်တော်တို့ကာကွယ်ရေးတီတဲနေဆက်ကျွန်တော်တို့တိုင်ပင်ခံရုံးဝင်ကြီး NSC မြို့သားလူကြီးပုဂ္ဂိုလ်စသည်ဖြစ်ပေါ့နော်ကျွန်တော်တို့အဲ့ဒါကြီးသတင်းထုတ်ထားတယ်အဲ့မှာကျွန်တော်တို့တပ်တွေဝင်ဖို့အစိုးရဘက်ကနေတော့ကျွန်တော်တို့ကြောထားပြီးသားတပ်ဝင်တာနဲ့စစ်စင်ရေးနယ်မြေသတ်မှတ်တာကသူကစစ်စင်ရေးနယ်မြေသတ်မှတ်မှာတပ်ဝင်လို့ရတယ်လို့တပ်ဝင်ဖို့တဲ့စစ်စင်ရေးနယ်မြေသတ်မှတ်ပေးရတာဖြစ်တယ်အဲ့ဒါကအခုမှတက်မှတ်တာဟိုဦးစားရတယ်တက်မှတ်ထားပြီးတော့အဲ့တက်တက်ဆက်တယ်လို့ကျွန်တော်ပြောလို့ရပါတယ်ဟုတ်တက်ပြီးဝင်လာနဲ့အဲ့ဒီစစ်စင်ရေးတက်မှတ်တာ
ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုမှာလုံခြုံရေးတပ်ဖွဲ့ဝင်73ဦးနိုင်ငံဝင်နဲ့2ဦးသေဆုံးခဲ့တယ်လို့ဒေသခံတိုင်းနာ14ဦးသေဆုံးခဲ့ပြီးအကြမ်းဖက်တိုက်ခိုက်သူတွေဘက်ကအယောက်390သေဆုံးခဲ့တယ်လို့9ဦးကိုအရှင်ဖမ်းဆီးရမိထားကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်မောင်တော်ခရိုင်တစ်ခုလုံးကိုဘယ်အချိန်ထိစစ်စင်ရေးနည်းမြေအဖြစ်သတ်မှတ်ထားမလဲဆိုတာအကြမ်းဖက်တိုက်ခိုက်သူတွေရဲ့လှုပ်ရှားမှုအပေါ်မူတည်တယ်လို့ဦးစောထေးကပြောပါတယ
်။အဲ့ဒါတော့ဘယ်အချိန်ထိဆိုတာကိုဦးမစက်ကမားတွေဘယ်အချိန်ထိတိုက်ပါလဲဘယ်အချိန်မှမတိုက်တော့ကျွန်တော်လည်းပြောလို့မရဘူး။တမတော်လည်းပြောလို့မရဘူး။အဲ့ပေါ်မူတည်တာနောက်စစ်စင်ရေးကျွန်တော်တက်တဲ့ပြန်ဆုတ်ပြီဆိုရင်ကျွန်တော်ပြီးခဲ့တဲ့ပထမအကြော့ဖြစ်ဖြစ်အော်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုမှာဆိုရင်ပြီးရမယ်ကျွန်တော်ဖေဖော်ဝါရီလပုံပိုင်းမှာတက်တဲ့ပြန်ရုပ်တယ်အဲ့မှာကျွန်တော်တို့လည်းပြောတယ်ဟိုအကုန်လုံးလည်းပြောတယ်တက်ပြန်ရုပ်ပြီးဒါဆိုရင်ဒီထဲမှာတက်မရှိတော့အဲ့တော့ဘလောက်ထိဘယ်ကာလထိတက်မှာလဲဆိုရင်တော့အတက်ဖက်သမားတွေဘလောက်ထိဒီမှာလှုပ်ရှားမလဲပုံမှာမူတည်လဲ
အခုတစ်ခေါက်ဖြစ်စဉ်မတိုင်ခင်ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့တုန်းကလည်းမေဂျာဆောင်ရဲတပ်ဖွဲ့တွေရဲ့လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီတုန်းကလည်းမောင်တော်ဒေသကိုစစ်စင်ရေးနေမြေဖြစ်ကြီးညာခဲ့ပြီးတမရော်ကနေမြေရှင်းလင်းရေးလုပ်ငန်းတွေလုပ်ဆောင်ခဲ့တယ်လို့2019ခုနှစ်ဖေဖော်ဝါရီကမှတပ်တွေကိုပြန်လည်ရုပ်သိမ်းခဲ့တာပါဒီကနေ့တနင်္လာနေ့မှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ညွှန်ကြားချက်အရအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရတ်နိုမာဆူဒီဟာမြန်မာပြည်ကိုရောက်ရှိလာပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်လုံခြုံရေးကိစ္စတွေအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်ပြည်ကရေရပိုင်းကလည်းဥဝင်စွန့်ခွာထွက်ပြေးနေကြရတဲ့မွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ယုံတွေရှိမှဆန္ဒပြမှုတွေဖြစ်ပွားခဲ့ပါသေးတယ်။လက်ရှိရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်စင်ရေးလှုပ်ဆောင်ရမှာအရက်သားလူထုကိုမထိခိုက်စေဘဲနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေသားတွေအတိုင်းလှုပ်ဆောင်ဖို့ကုလသမဂ္ဂကတိုက်တွန်းထားပြီးမြန်မာအစိုးရဘက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်တုံ့ပြန်ရမှာအပြစ်မဲ့ပြည်သူတွေကိုထိခိုက်မှုမရှိအောင်အတက်နိုင်ဆုံးထိမ့်သိမ်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ်။ဩဂတ်စ်လ25ရက်နေ့ကမြန်မာအစိုးရကင်းစခန်း30လောက်ကိုအကြမ်းဖက်သမားတွေကတစ်ချိန်တည်းတစ်ပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းဖြစ်ခဲ့တဲ့ဒေသတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်9,300လောက်ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသတင်းထုတ်ပြန်ထားပါတယ်ရှင်။
အမြင့်မြင့်ခိုင်ပါရှင်အခုတော့ရာဒီတုတ်ကွေးနောက်ဆုံးအခြေအနေဖတ်ဆက်ရအောင်ပါမြန်မာနိုင်ငံမှာ H1N1 ရာဒီတုတ်ကွေးရောဂါပိုးကြောင့်သေဆုံးသူပေါင်း36ဦးထိရှိသွားပြီဖြစ်ပြီးရောဂါပိုးတွေ့ရှိပြီးတော့ကူးစက်ခံရသူပေါင်းကတော့385ဦးနဲ့ပိုးရှိတယ်လို့တန်ရရှိသူပေါင်းက1000ကျော်သွားပြီဖြစ်ပါတယ်H1N1 ရောဂါဖြစ်ပွားမှုအနည်းငယ်ကျသွားပြီဖြစ်ပေမဲ့လို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအနေနဲ့ကတော့ကာကွယ်ထိန်းချုပ်နိုင်ပြီလို့မကြေညာနိုင်သေးပဲရောဂါပိုးကူးစက်ပြန့်မမှုထိန်းချုပ်နိုင်ရေးအထူးစီမံချက်တွေနဲ့မိုးရာသီကုန်ဆုံးတဲ့အထိတနင်္ဂနွေအတိုင်းတာနဲ့ဆောင်ရွက်သွားရအောင်မှာဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ H1N1 ရှာရီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးစက်တင်ဘာလ4ရက်နေ့ဒီကနေ့အထိနောက်ဆုံးအခြေအနေကိုကျန်းမာရေးဝန်ကြီးဌာနလက်အောက်ခံပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယအညွှန်းကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကိုမဆုမုံကဆက်သွယ်မြင်ပြတဲ့အခါသူကအခုလိုစဖြေပါတယ်
ကျွန်တော်တို့ပိုးတွေ့လို့ဒီနာပေါင်းက385ဦးပေါ့385ဦးနောက်ခုကျွန်တော်တို့နောက်ဆုံးဒီနေ့ထိအောင်ပေါ့နော်ဒီနေ့ထိအောင်နောက်ဆုံးအခြေအနေကပြေဆုံးသူကတိုးမလာပါဘူးခင်ဗျမတိုးပါဘူး
ဟုတ်ကဲ့ဆရာတို့ဩဂုတ်လ9ရက်နေ့ကနေစပြီးတော့ဖြစ်ပွားမှုကစပြီးကျလာတယ်လို့သတင်းမှပြောပါတယ်ဆိုတော့ဆရာတို့ဒီထိန်းချုပ်ကာကွယ်နိုင်တဲ့အပိုင်းပေါ့နော်လက်တလောနောက်ဆုံးမလုပ်နေပါလဲရှင
်ကျွန်တော်တို့ကတော့ခုတော့ဆရာတော်ဒီဆက်ပြီးတော့အဲ့ဒီလုပ်ငန်းတွေကျွန်တော်တို့အရင်လုပ်ငန်းတွေကိုဆက်လုပ်နေတယ်ဒီလိုကြမှာရောကုသရောလူနာရောကုသတာရောယောဂရှာဖွေတာရောနောက်တစ်ခါကွင်းဆင်းဆောင်ရတာရောပညာပေးလုပ်ငန်းတွေရောကျွန်တော်အကုန်လုံးကတော့အရင်တိုင်းပဲလုပ်နေပါတယ်မလျှော့သေးဘူးကျွန်တော်တို့လျှော့လို့မရသေးဘူးပေါ့နော်
ဟုတ်ကဲ့အဲ
့တော့အခုကတော့ဖြစ်ပွားမှုတွေကျလာတယ်ဟိုကျွန်တော်ပိုးနောက်တစ်ခါသိဆုံးမှုလည်းဆက်ပြီးတော့မသိဘူးပေါ့ဝင်စင်းရှောက်ဦးဆိုရက်နေတယ်အဲ့မှာပဲတက်နေတယ်နောက်ဆေးရုံတွေပါလေဆိုရင်လည်းလူနာနည်းသွားပြီတက်တာအမှဝေဖာကြီးတော့ဆိုရင်အတင်းလူနာမရှိတော့ဘူးဒါမျိုးတွေကဘာလို့ကျလဲဆိုတော့ဟိုပြင်းထန်မှုရောဂါတွေပြင်းထန်မှုကလျော့လာတယ်နောက်ပြီးတော့ကုသမှုလည်းကျလာတယ်ပေါ့ကျွန်တော်တို့အဲ့ဒါတော့သုံးသပ်လို့ရပါတယ်
ဟုတ်ကဲ့ဒါမဲ့ဟိုဆရာတို့လောလောဆယ်မှာတော့ဒီ H1N1 နဲ့ပတ်သက်ပြီးတော့ဆရာတို့ရေဆောင်ရွက်နေတဲ့ဒီစီမံချက်တွေစီမံမှုတွေအကုန်လုံးကတော့ဒီတိုင်းပဲရှိနေသေးတဲ့အနေအထားမှာပေါ့နော်ဆရာဟုတ်
ဟုတ်တယ်ကျွန်တော်တို့ကတော့မလျှော့သေးဘူးပေါ့အလုံးစုံကတော့မလျှော့သေးဘူးထိတ်ဆုံးနိုင်လို့လည်းပြင်ရလို့မရသေးပါဘူးကျွန်တော်တို့ဘာလို့တော့ဆက်လုပ်နေရအောင်မလဲ
ဆရာအဲ့တော့အခုလောလောဆယ်တိုင်းနေလုံးအတိုင်းတာနဲ့ကြတော့ဆရာဒီတိုင်းနဲ့ပြည်နယ်တွေအကုန်လုံးမှာလောလောဆယ် H1N1 နဲ့ပတ်သက်ပြီးထိန်းချုပ်ကာကွယ်နေတဲ့အနေအထားလေးလည်းချက်ပြောပြပေးပါရှင်
ကျွန်တော်တိုင်းနဲ့ပြည်နယ်နဲ့ကျွန်တော်ပြည်ပြည်ဆိုင်မှာရောအကုန်လုံးလုပ်နေပါတယ်အားလုံးပေါ့သူတို့အဲစပြီးတော့ဖြစ်တဲ့ဇူလိုင်27ကစပြီးတော့ဇက်တိုက်ပဲပေါ့အခုဒီလေသူတို့ဆက်လက်ပြီးတော့ဆောင်ရွက်နေတယ်ပညာရေးလုပ်ငန်းတွေရောဒီရုပ်ရှားရှိတဲ့ဒီကာကွယ်ရေးလုပ်ငန်းတွေရောလုပ်နေပါတယ်ဒါဆိုကျွန်တော်တို့ကဒီလုံးဝမိုးကုန်သွားတဲ့အချိန်ကြီးအောင်ဆက်လုပ်ရမယ်မိုးရွာနေလို့မဆိုရင်တော့ဒီယောဂပိုးကအကြိုက်ရှိတယ်သူ့အကြိုက်လေသူကမိုးရွာပြီးဆွထန်းကြတော့ကြိုက်တယ်အဲ့တော့ဖြစ်နိုင်ရင်တော့ကျွန်တော်တို့ကဒီနိုဘမာလောက်ပြောင်းတော့မှတ်ထားတယ်ဒီယောဂလေးနည်းနည်းနည်းဖြစ်နေဦးမယ်လောကကြီးကတော့ကျသွားတယ်ဆိုတာမျိုးကတော့လေပူပြီးတော့လောကမိုးမြော်တဲ့အချိန်ကမှကျွန်တော်တို့ကလောကထိန်းချုပ်နိုင်မှာပေါ့
ဟုတ်ကဲ့ဆရာတို့ဒီတင်ဆုံမှုကလည်းတန့်သွားတယ်ဒီပိုးတွေ့တဲ့လူနာရောဆေးရုံဆေးခန်းတွေမှာတက်ရောက်ကုသနေတဲ့လူနာတွေကလည်းဒီတိတိတသာကျသွားတဲ့အနေအထားရှိနေတယ်ဆိုတော့ဆရာတို့ဒီပြည်သူတွေကိုရောကျန်းမာရေးသတိကျန်းမာရေးအသိရှိဖို့ဆရာဗာများပညာပေးစကားပြောချင်တာရောရှိပါလဲဆရာ
တန့်တော်လည်းပဲဖြစ်ပွားတဲ့ဆုံးမှုကိုလုံးဝကိုကျွန်တော်တို့ကရော့ချင်ပါတယ်ရှော့ချင်ပါတယ်ရှော့တဲ့ခါမှာလည်းဖြစ်ပွားမှုတွေနည်းနည်းတော့ရှိသေးတယ်တင်ဆုံမှုတွေကလည်းတပတ်ကိုတရားနည်းရောက်တော့ရှိနေသေးရောပြည်သူတွေနဲ့ကတော့သတိကတော့မလျှော့ပါနဲ့ဟိုပါတော့ရှော့လို့မရသေးဘူးအဲ့တော့လိုက်နာကြရှိတယ်ကျွန်တော်တို့ညွှန်ကြားချက်လေးတွေရှိပါတယ်နှုတ်ဆက်လေးတွေရှိပါတယ်ဒါတွေကိုလည်းပြည့်စုံအောင်ဟိုပေါ့ဒီမိုးကုံကြီးရှိအောင်တော့လိုက်နာပေးပါနောက်ပြီးတော့ဒီယာစီတို့ကလည်းရှိနေတဲ့အတွက်ဒီတနေ့ဒီမဟုတ်ဘူးနောက်နေ့တွေမှာလည်းဒီဟာကိုအများနဲ့လိုက်နာပေးပါကိုနိုင်ငံလိုပဲဆန်းနိုင်ငံဖြစ်တယ်ဒီလိုမျိုးရာသီတကွေးကြီးကိုမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘူးဆန်းနိုင်ငံဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ဒီရန်ကင်ရဆိုရင်တော့နံပါတ်6မှာရှိတော့လည်းဖြစ်နိုင်တယ်ကိုလူဒီရောဂါနေပြီးတော့ဖြစ်ပွားနေခြင်းမူမတည်ဆုံးနေခြင်းမူဒါလေးကိုဆက်လက်ပြီးလိုက်နာပေးပါလို့ပဲကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာဒေါက်တာတန်းထွန်းအောင်ကျေးဇူးများကြီးတင်ပါတယ်ဆရာဖြေးပေးတာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလိုပဲကျေးဇူးပါပြည်သူတွေကျေးဇူးပါ
ကျမ်းမာရေးဝန်ကြီးဌာနလက်အောက်ခံပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကိုမဆုမုံကဆက်သွယ်မြင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းဆောင်မှဖက်ဆက်ရအောင်ပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာဝကျွန်းကမာရွေမြို့မှာအကြမ်းဖက်နေတဲ့မအူတက်စစ်သွေးကြွတွေကိုအပြေးတိုင်ချေမှုန်းပြင်မယ်လို့အစိုးရကကြေညာပေးထားပြီးမြို့ပြန်လည်ထူထောင်ရေးတွေလုပ်ဖို့ပြင်ဆင်နေပေမဲ့အခြေအနေတွေကထင်တယ်လို့မလွယ်သေးဘူးလို့သုံးသပ်သူတွေကဆိုပါတယ်။ VOA သတင်းထောက် Ralph Jennings ရဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြထားပါတယ်ရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမြို့ကိုအခြေကုပ်ယူထားတဲ့မွတ်စလင်သဘုံတွေနဲ့အစိုးရတပ်တွေကြားရေရှည်စစ်ပွဲဖြစ်နေပြီးဒါကိုအမြန်ဆုံးရှင်းပစ်မယ်လို့အစိုးရကကြေညာပေးထားပေမဲ့ဒေသခံတွေကတော့အဲ့ဒီမှာပဲဆက်ပြီးနေနေရတယ်လို့သုံးသပ်သူတွေကဆိုပါတယ်။မာရာဝီမြို့မှာအခြေစိုက်တဲ့မ မောက်တဲ့စစ်သွေးကြအုပ်စုကိုအမြန်ဆုံးထိုးစစ်ဆင်နိုင်လိမ့်မယ်လို့ဖိလစ်ပိုင်သမ္မတဒေါက်တာတီကရောစစ်တပ်အရာရှိတွေကပါဂတိပေးထားတာပါရေရှည်စစ်ပွဲတွေဖြစ်နေတဲ့မန္တနာအိုကျွန်းမှာစစ်သွေးကြအုပ်စုဒါမှမဟုတ်သူတို့ကိုထောက်ခံသူတွေကအကြမ်းဖက်ချင်းချောက်မှုတွေဆက်လုပ်နေတာနဲ့အမျှမာရဝီမြို့မှာတိုက်ပွဲတွေဆက်ဖြစ်နေလိမ့်မယ်လို့သုံးသပ်သူတွေကပြောပါတယ် ချင်းချောက်မှုတွေကလည်းရောသွားမဲ့လက္ခဏာတွေမတွေ့ရပါဘူး။တရံဝဲအ၆၀နှစ်လုံးကာလကစလို့မန္တနာအိုကျွန်းမှာတပုန်တွေရဲ့အကြမ်းဖက်မှုကြောင့်လူတသိန်း၂၀၀၀လောက်သေဆုံးခဲ့ရတယ်လို့စီးရင်နေကြနေတဲ့ကျွန်းရဲ့စီးပွားရေးကိုလည်းတပုန်တွေထိန်းချုပ်ခဲ့တယ်လို့လေ့လာသူတွေကပြောပါတယ်။ဖိလစ်ပိုင်ဒိုင်လမန့်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခမာရီယာအီလာအာဒီအန်ဇာရဲ့အမြင်ကတော့
Sometimes it's contradictory when they say their only a few hundred guys being caught.
တဘုံတွေကိုငွေကြေးထောက်ပံ့ကူညီမှုပေးနေတဲ့အတိုင်းအတာဟာအခြားမျိုးတွေနဲ့နိုင်ငံတွေအထိကျယ်ပြန့်လာနေပြီးတဘုံတွေကိုဖြိုခွင်းဖို့ပိုခက်ခဲလာတယ်လို့ဖိလစ်ပိုင်မှာရှိတဲ့ပညာရှင်တွေကသုံးသပ်ပါတယ်။မောက်တဲ့စစ်သွေးကြအုပ်စုအပြင်အခြားတဘုံအဖွဲ့20ဟာလည်းမန္တနာအိုကျွန်းပေါ်မှာကိုပိုင်အုပ်ချုပ်ခွင့်ပေးဖို့အစိုးရကိုတောင်းဆိုနေပါတယ်။သိမ့်ပိုင်နယ်မြေတွေကိုပြန်ရဖ ကျွန်တော်တို့ရောက်ချင်ပါတယ်ရှော့ချင်ပါတယ်အဲဒီတဲဆုံးမှုကလည်းတန်သွားတယ်ဒီပို့တွေ့တဲ့လူနာရောတစ်ယောက်တုံးဦးတည်ဆုံးပြီးအစိုးရတပ်သားနဲ့ရဲတရ300တည်ဆုံးကအရသား50ဦးလည်းတည်ဆုံးခဲ့ရတယ်လို့ဆိုပါတယ်လူဦးရေတသိန်း800ကျော်လောက်ရှိတဲ့မာရာဝီမြို့မှာအများစုကအိုးအိမ်စွန့်ခွာထွက်ပြေးနေကြပါတယ်မာရာဝီမြို့သိန်းတိုက်ပွဲအတွက်ပြင်ဆင်ထားတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန် မောဒတဲ့ဘုံတွေကထိန်းချုပ်ထားတယ်လို့ပြီးခဲ့တဲ့ဇွန်လမှာအစိုးရကပြောပါတယ်။ပြည်သူတွေအများစုကတော့စစ်ပွဲချုပ်ငင်းစေခြင်းပြီးမာရာဝီမြို့ပြန်လည်ထူထောင်ရေးကိုပြန်စနေခြင်းကြတယ်လို့ကာကာယန်ဒေအိုရီမြို့ကကန်ဂျိုဆီယာရောအန်တိုနီယိုလာဒက်စမာကပြောပါတယ်။
Actually, a number of Muslims, 37
ဒေါ်လာကိုပြောတော့စတိုင်းတူပရိုဗိုက်ဒ်ရမာရာဝီကနေမွတ်စလင်မိသားစုအတော်များများကာကာယန်ဒီအိုရိုမြို့ကိုကြောင်းလာကြပါတယ်သူတို့အခုနေပြနေဖို့ကျွန်တော်ကြိုးစားနေပါတယ်ကာကာယန်ဒီအိုရိုမှာအခြေအနေရင်းတိုင်းပါပဲပြဿနာတွေသိမ့်မရှိသေးပါဘူးကာကာယန်ဒီအိုရိုမြို့ဟာမာရာဝီမြို့ကနေကားနဲ့တနာရီသွားရတဲ့မြို့ဖြစ်ပါတယ် မာရာဝီမြို့မှာရဲတပ်ဖွဲ့နဲ့စစ်သားတွေစစ်စင်ရေးလွယ်ကူအောင်လာမဲ့ဒီဇင်ဘာလကုန်တည်းစစ်အုပ်ချုပ်ရေးအမိန့်ထုတ်ထားတယ်လို့သမ္မတဒူတာတေးကကြေညာထားတာပါမာရာဝီမြို့တဝိုက်စီးပွားရေးအခြေအနေနဲ့ပတ်သက်လို့စင်ကာပူနိုင်ငံမူဒီကုမ္ပဏီတို့ဥက္ကဋ္ဌခရစ်စတန်ဂတ်စမန်ကအခုလိုသုံးသပ်ပါတယ်
Outside of the immediate vicinity of Marawi, it seems like everything is sort of business as usual. It seems to be more of a
Marawi နဲ့ မူဝေးတဲ့မြို့ပြင်မှာတော့စီးပွားရေးလုပ်ငန်းတွေကပုံမှန်လိုပဲတွေ့ရပါတယ်
မင်ဒါနာဝအတွက်အခြေခံစာအုပ်ဆိုင်ရာစီမံကိန်းတွေကိုလည်းအစိုးရကအကောင့်ထဲပေါ်နေပါတယ်အဲ့ဒီကြောင့်မှစီးပွားရေးရထိခိုက်မှုရှိနိုင်တယ်ဆိုတာတဲ့ဒါကနိုင်ငံရေးပြဿနာတစ်ခုလို့မြင်ပါတယ်တာမန်အားဖြင့်စစ်ပွဲတွေကြောင့်ထိခိုက်နေနိုင်ရတာမျိုးတော့မဟုတ်ပါဘူးအကြမ်းဖက်နေတဲ့သဘောတွေကိုအပီးတိုင်နှိမ်နင်းနိုင်မယ်ဆိုရင်တော့စစ်ပွဲတွေကြာရှည်နေပါစေဖိလစ်ပိုင်ပြည်သူတွေ
တန်း TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလုံးကနေနေ့စဉ်ည10:00နာရီမှ9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့51တို့ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညပယ်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်တင်လွှာအစီအစဉ်အပြင်သူယုံကြည်ရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့် blogger တွေပြောသည်များအပတ်စဉ်ကဏ္ဍမှာကြားဖို့ရှိတာကတော့
Many of the heavy hitting brands in the games industry are looking into subscription at the moment. We think
it's game ကစားသူတွေအတွက် online ကနေတရက် streaming လုပ်ပြီးတော့ကစားနိုင်မဲ့ on demand game ဝန်ဆောင်မှုတွေအကြောင်းကြားကြမှာပါ။အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပါမယ်။ FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကလာမယ့် 2018 ခုနှစ် January လကနေစတင်ပြီးတရားမဝင်ဆေးဝါးရောင်းချသူတွေကိုထိရောက်စွာအပြစ်ပေးအရေးယူရာလိုင်စင်သိမ်းတာတွေလှုပ်ဆောင်ဖို့ FDA ကစီစဉ်နေပါတယ်။ဒီတဲ့မှာစီးပွားရေးကဏ္ဍမှာတော့လိုင်စင်မရှိဘဲရောင်းချသူတွေကိုဘယ်လိုအရေးယူနေသလဲ FDA အနေနဲ့ဘယ်လိုဥပဒေအသစ်တွေချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေလဲဆိုတာတွေကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးအပိုင်း3အဖြစ်နဲ့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
တရားဝင်လိုင်စင်မရှိဘဲရောင်းချနေတဲ့စေဝါဆိုင်ကြီးစစ်စစ်အရေးယူတာနဲ့စေဝါအတုတွေဈေးကွက်ထဲကပပျောက်သွားရေးလုပ်ငန်းတွေကိုအတက်နိုင်ဆုံးအမြန်ဆုံးလှုပ်ဆောင်သွားဖို့စီစဉ်နေပါတယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်ကျွန်တော်ရည်ရွယ်ချက်ဆိုတော့ကျွန်တော်က3နှစ်လောက်တင်ကိုဖြတ်ပစ်ချင်တာပေါ့ဆရာကြီးအများဆုံး3နှစ်ပေါ့ကျွန်တော်ရည်ရွယ်ချက်ဆိုရင်လေသတိရဆိုတော့ကျွန်တော်ရမ်းပြောတော့မဟုတ်ဘူးဆရာကျွန်တော်ကောင်းထဲမှာရှိပါတယ် First year ကတော့ကျွန်တော်ရဲ့ preliminary survey and action ပေါ့ဆရာကြီး Second year ကတော့ဒီဟောပေါ့ဟော enforcement ပေါ့ stringent enforcement ပေါ့ဒီကြကြကိုကျွန်တော်လိုက်လုံးပါပေါ့ဒုတိယနှစ်ကတတိယနှစ်ကတော့ကျွန်တော်ကဟောပြန်ကြည့်ပါပေါ့ဆရာကြီး evaluation နဲ့တချို့နေရာတွေမှာပြန်ပြီးတော့မှဟိုသုံးသပ်တင်တာသုံးသပ်နောက်တစ်ခါပြန်ပြီးတော့မှပြုပြင်တင်တာပြုပြင်အဲ့လိုကျွန်တော်၃မိနစ်လောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတယ်မှာ18 19 20ပေါ့ဆရာဒီဆိုတာတန်း၃မိနစ်လောက်မှာကျွန်တော်ဒါတွေကိုခပ်ပြက်ပြက်လှုပ်လိုက်မယ်လို့ကျွန်တော်တွေးထားတာပေါ့ဆရာကြီးကျွန်တော်စိတ်ထဲမှာပေါ့
ဥပဒေချိုးဖောက်ရောင်းချသူတွေကိုအရေးယူတဲ့အစဉ်အဆက်ကိုလည်းဒေါက်တာတန်းထွတ်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ action က2ခုပါဆရာကျွန်တော်တခါရှင်းပြခဲ့လို့လေတစ်ခုကတော့ admin action ခေါ်ပါတယ်ဆရာရယ် admin action ပါစီမံခန့်ခွဲမှုနဲ့ပြုလုပ်တဲ့ action ပါခင်ဗျတို့ကတော့ကျွန်တော်တို့ဒီစီစဉ်မျိုးလက်ပတ်ပြီးစစ်ဆေးတဲ့အခါမှာတရားမဝင်စီတွေတွေ့ပြီးဆိုရင်တွေ့တွေ့ချင်းတော့ကျွန်တော်တို့ဒီစီတွေကိုသိညာပဲဆရာဥပဒေမှာကျွန်တော်သိငွေရှိပါတယ်အရေးကြီးတာဒါ B2C ကိုရောက်မှာဖို့အရေးကြီးတဲ့အခါကျွန်တော်ကသိလိုက်ပါတယ်ပေးပြီးလို့ရှိရင်ကျွန်တော်တို့အဖွဲ့အစည်းဖြတ်ရှိပါတယ်။ဒါ admin အချင်းရဲ့တစ်ချက်ပါ။အဲနောက်တစ်ခုကအဲ့ဒီစီးဆိုင်ကိုခင်ဗျားဒီတိုင်းရောင်းချင်တဲ့ရောင်းလို့မရဘူး။ဆဲမှာ license ရှိတာမရှိမရှိရင်ရှောက်။ Okay ပြီးရှိကြတော့တရားမှုနဲ့အတွက်ကြောင့်သိစီမတတ်နိုင်ဘူး။သွားလျှောက်ပါ။ကောင်းတဲ့ဟာလေးကျွန်တော်ဘာမှမလုပ်ဘူး။ register ရှိရလေဘာမှမလုပ်ဘူး။စီးရင်နဲ့ဒါသွားလျှောက်ပါ။အဲ့ဒီကမကြမချင်းခင်ဗျားရောင်းခွင့်မကြမချင်းမလုပ်ပါနဲ့ဆိုတော့ account ချက်လည်းမထိုးပါ။ဒါ first and last ဖြစ်ပါစီဆိုတော့ပညာပညာလည်းပါသွားတယ် good pharmacy practice ဆိုတာပါလဲဆိုတော့ရှင်းပြတယ်သူ့ရဲ့ခေါင်းလက်မှတ်လည်းယူတယ်တရားမဝင်စီးရက် unsafe ပြောင်းလည်းဖြစ်စီရဲ့သိနေစစ်ဖြစ်တဲ့စီးပွားတွေကိုတော့စီးရင်စီးရနဲ့တင်းတင်းထန်သူ့ရောင်းချတော့မပေးဘူးပိတ်ထားလိုက်တယ်သူဆိုင်ကိုကျွန်တော်ပြီးပိတ်ထားလိုက်ပါတယ်ဒါက license မရှိတဲ့ဆိုင်ကိုပြောတာပါ license ရှိတဲ့ဆိုင်ကြတော့သူ့မှာတရားမဝင်ဟာတွေတွေ့ပြီးဆိုတော့6လပိတ်တာရှိတယ်တစ်နှစ်ပိတ်တာရှိတယ်သူတင်ထားတဲ့ဆိုရမှုပေါ်မူတည်ပြီးအပိပိတ်ပဲထားလဲရှိရဲနောက်တစ်ခါပြည့်စည်ရတဲ့အားလုံးကျွန်တော်ကပိတ်နေရောင်းချခွင့်နိုင်ခြင်းလည်းပိတ်တယ်နောက်တစ်ချက်ကကျွန်တော်တို့ဒီကပြန်ပြီးတော့စစ်ဆေးဆောင်ရွက်ပြီးတော့အပိပိတ်ဒီအထိဆိုင်ပိတ်တဲ့ကာလမပိတ်မဆုံးဒီအထိအပိဒီအထိခင်ဗျမလျောင်းအောင်ဆိုတဲ့ကောင်ချက်ကိုလည်းကျွန်တော်ကယူတယ်ယူပြီးတော့သူ့လမ်းချင်းပိတ်လိုက်တယ်ဒါကျွန်တော်တို့ admin action တွေပေါ့
မြန်မာပြည်အတွင်းကုန်ပစ္စည်းထုတ်လုပ်ရောင်းချတဲ့ company တွေအနေနဲ့စားသုံးသူတွေအတွက်လုံခြုံစိတ်ချမှုပိုတိုးလာစေရေးအတွက်ရည်ရွယ်ပြီးပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေအခုနှစ်မလ31ရက်နေ့နောက်ဆုံးထားဖော်ပြပေးဖို့ FDA ကညွှန်ကြားချက်ထုတ်ပြန်ထားခဲ့ပြီးဖြစ်ပါတယ်။အဲဒီလိုညွှန်ကြားချက်ထုတ်တာကိုမကျေနပ်တဲ့လုပ်ငန်းရှင်တွေရဲ့
မလို့လားတဲ့တုံးပြမှုတွေကိုလည်းရရှိခဲ့ကြောင်းဒေါက်တာတန်ထွက်ကပြောပါတယ်ကျွန်တော်ရှိပါကက်ရှင်နဲ့အများကြီးလာတာပေါ့ဆရာရဲ့အမှပြင်ထန်တဲ့ပါကက်ရှင်၃ခုကတော့နံပါတ်၁ကဒီလုပ်ငန်းရှင်များနဲ့ဆွေးနွေးညှိနှိုင်းပြီးတော့မှဒီညွှန်ကြားချက်ကိုမထုတ်ဘူးကျွန်တော်ထုတ်ချင်တယ်လို့ထုတ်တယ်လုပ်ချင်တယ်လို့လုပ်တယ်ဆိုတော့
SME development ကျွန်တော်တန်ပြာစီဝိုင်းပညာတိုးတက်ဖို့လို့SME development ကိုစောင့်ရှောက်ဖြစ်တယ်ဆိုပြီးတော့ဒါကြောင့်ဒီလိုရမှားတယ်ဆိုပြီးတော့တတိယထုံးနှက်ချက်ပေါ်ဆရာရဲ့တော့တတိယထုံးနှက်ချက်ကြတော့
FDA အနေနဲ့စစ်တမ်းကောက်ယူနေတယ်လို့ဆိုပါတယ်အခုကျွန်တော်စာပေးလုပ်နေရဆရာအဲ့ညွှန်ကြားချက်ကိုဘယ်လောက်လိုက်နာတယ်ဆိုတော့ကျွန်တော်တိုင်းနယ်ပြည်နယ်အားလုံးမှာမုံတုတ်တွေလိုက်ဝယ်ပြီးတော့ကျွန်တော်စာပေးလုပ်နေပါတယ်အဲ့ဒီစာပေးပေါ်မူတည်ပြီးတော့မှကျွန်တော် enforcement လုပ်ပါမယ်ဆရာဆိုတော့အများပြောတဲ့SME ရေထိခိုက်တယ်လို့ဒီဗီဒီနဲ့ပတ်သက်ပြီးတော့ဒါတွေကတားမြစ်ထားပါတယ်လို့ဆိုပြီးတော့အဲ့အချက်တွေကိုလည်းမဖြစ်ရလျောင်ကျွန်တော်ဆောင်ရွက်နေပါတယ်တစ်ဖက်ကလည်းကျွန်တော်ကရှင်းပြရတယ်
ကျွန်တော်ရုပ်ကြည့်ဆူရှင်တွေကစားသုံးသူတွေဖြစ်တယ်။အခုကြည့်ဆူရှင်တွေကိုကြည့်မစွတ်ပါနဲ့။မှအောင်ထုတ်မယ်။ကြုံကြုံအန္တရာယ်ကင်းအောင်ထုတ်မယ်ဆိုတာမျိုးလုပ်ကြပါ။FDA အနေနဲ့စားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ရေရှည်စီမံခန့်တွေချမှတ်ပြီးဥပဒေသစ်တွေထုတ်ပြန်နိုင်ဖို့စီစဉ်နေကြောင်းကိုလည်းဒေါက်တာတန်ထွက်ကရှင်းပြပါတယ်။ကျွန်တော်ရဲ့
ကျွန်တော်စတရေဂျီပေါ်ဆရာတယ်ဒီဖတ်အဲကတော့ကျွန်တော်လောဆန်လက်ဂျစ်စတေးရှင်းပေါ့ကျွန်တော်တိုင်ပြည်ဥပဒေရရှိခဲ့ပါတယ်သူခုနှစ်ကတော့စူးစမ်းခဲ့ကြတဲ့ဒါတွေကြီးပါပဲတိုးတော်လေးကုခေကြတော့အပ်ပြင်းမဖြစ်တော့ဘူးဆရာဒါကြောင့်ကျွန်တော်လောအပစ်ကျွန်တော်လေးခုထပ်ဆွဲပါတယ်ဆရာဒီခုကတော့ကျွန်တော်တို့ဒီ quality control laboratory law ပေါ်ကြာဒီအစားအသောက်တွေဆေးဝါးတွေကိုစစ်တဲ့laboratory law ပေါ်ကြာနောက်တစ်ခေါက်တော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့မှမရှိပါဘူးတို့ကတော့အပစ်ဆက်ဆက်ပါဟို cosmetic law ပေါ့အလှကုန်ဥပဒေပေါ့နောက်တစ်ခေါက်တော့
အဲ့ဒီကော်မရှင်မှာကျွန်တော်တို့ဖတ်တက်ခါကတင်ပြဆွေးနွေးအချက်အလက်ပြပါပြီးပြီးရခါမှာရှေ့နေကြုံရုံးရဲ့အကြံဉာဏ်ကိုရယူဒါတချို့တော်တော်များများပြီးပါပြီအဲ့ဒါပြင်ကျွန်တော်တို့လွှတ်တော်တင်ပြီးတော့အတည်ပြုဖို့ပြည်သူ့သဘောထားခံရဖို့ပဲကျွန်တော်တို့အတွက်ကြောင့်ကျွန်တော်မှတ်နာတော့ဆရာဒီဒီဇင်ဘာလောက်ဆိုရင်တော့တော်တော်နှကန်းတက်ပြီးတော့ဇန်နဝါရီဖေဖော်ဝါရီလောက်မှာ
အင်အက်ကုန်နိုင်မယ်လို့ကျွန်တော်အဲ့လိုတော့မှတ်ပါတယ်ဆရာအက်ဖဒီအေကလက်ရှိလှုပ်ဆောင်နေတဲ့စားသုံးသူတွေအတွက်အကာအကွယ်ပေးရေးလုပ်ငန်းတွေဘယ်လောက်ထိအောင်မြင်တယ်လဲ
ကွန်ပျူတာရှင်ထုတ်လို့ရောင်းချတဲ့ကုမ္ပဏီတွေဈေးကိန်းတွေအပြင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအသီးသီးရဲ့ပူးပေါင်းပါဝင်မှုအပေါ်မှာလည်းအများကြီးမူတည်နေကြောင်းဒေါက်တာတန်ထွက်ကပြောပါရခင်ဗျာကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွ
ရှိပါစေဒီခန့်ဒီနေ့မြောက်ပိုင်းကဒီဩဂတ်စ်လ၂၀ရက်ချင်းနီရီနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကမှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကမှုတွေကိုလက်ချက်အတော်ရှိနေပါတယ်။သတင်းချက်လက်တွေမှားယွင်းရရှိလာကြောင်းလားခံယူဆန်ထားမှုတန်ဖိုးမတူလာကြောင်းလားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကိုလက်မှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုက်အစီအစဉ်မှာ
ော့ပြပူထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်စွန့်နေလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပူထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ ပါဝင်ဆွေးနွေးပြင်းပြကြမယ်လို့ရှိလို့ပြောပါရစေ
။ VOA American အစံရဲ့တရက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00နာရီတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်အလဲပါ။ရုပ်ရှင်သတင်းတွေကိုအွန်လိုင်းပေါ်မှာတိုက်ရိုက်ငားရမ်းကြည့်ရှုနိုင်နှားဆင်နိုင်တဲ့ဝန်ဆောင်မှုတွေအောင်မြင်တဲ့အချိန်မှာစမတ်ဖုန်းသုံးသူတွေအနေနဲ့ဂိမ်းတွေကိုဒေါင်းလုဒ်လုပ်စရာမလိုပဲအွန်လိုင်းကနေတိုက်ရိုက်စထရီးမင်းလုပ်ပြီးတော့ကစားနိုင်မဲ့ on demand ဂိမ်းဝန်ဆောင်မှုတွေတီထွင်လာကြတဲ့အကြောင်းမှတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရရှင်
ဒါကဖုန်းဒီပေါ်မှာကစားနိုင်တဲ့ game နဲ့ဒီတည်ယူသွားနိုင်တဲ့ game set လေးတွေနဲ့ကစားနိုင်တဲ့ game ဈေးကွက်ကနေပြီးတော့2026ခုနှစ်မကုန်ခင်မှာဒေါ်လာ112ဘီလီယံထိဝင်ငွေရလိမ့်မယ်ဆိုပဲကိုသားညွန်ဦးရဲ့ Persistent Market Research ဆိုတဲ့ဈေးကွက်လေးလာရဲ့ဖွဲ့ကထုတ်တဲ့စီရင်ခံစာထဲမှာခန့်မှန်းထားတာ
ဒီဈေးကွက်ကတစ်နှစ်ကို10အကြိမ်လုံးကျော်တိုးတက်နေတယ်ဆိုတဲ့ခန့်မှန်းခြင်းနဲ့တွက်ပြီးတော့ဒေါ်လာ112ဘီလီယံလို့ပြောတာမှတ်စမြတ်မဟုတ်လောလောဆယ်ရှိနေတဲ့တန်ဖိုးကဒေါ်လာ42ဘီလီယံကျော်ဆိုတော့အခု2016ကနေပြီးတော့2026ခုနှစ်အတွင်းမှာဒေါ်လာ83ဘီလီယံကျော်တိုးသွားမယ်ဆိုတဲ့သဘောပ
ြလောလောဆယ်ဒေါ်လာ42ဘီလီယံကျော်မှာအများဆုံးဝင်ငွေရနေတာကတော့အာရှပစိဖိတ်ဒေသကနေတော့နောက်နှစ်တွေမှာလည်း73ရာခိုင်နှုန်းနီးပါးလောက်အထိတိုးတက်နေဦးမယ်ဆိုပဲအဲဒါကြောင့်လဲ mobile gaming ပေါ်မှာအခြေခံတဲ့ game လုပ်ငန်းတွေကသူ့ထက်ငါဥအောင်လို့အပြိုင်တီထွင်နေကြတာရှင်အခုလဲလက်ကై smartphone တွေပေါ်မှာ game ကစားနိုင်အောင်လို့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေက Finland နိုင်ငံက Hatch ဆိုတဲ့ company က game အမျိုးအစားပေါင်း200လောက်ကို download လုပ်စရာမလိုပဲနဲ့ဓာတ်ရိုက် streaming လုပ်ကစားနိုင်မယ်ဝန်ဆောင်မှုကိုပေးနေပြီလေ
A place to share new experiences where you can enjoy every game together.
Hatch ဆိုတာကမြန်မာနိုင်ငံမှာလူသိများတဲ့ Angry Bird Game ကိုထွင်တဲ့ Rovio Game ကုမ္ပဏီရဲ့အခွဲတစ်ခုတဲ့သူတို့က Mobile Game 200လောက်ကိုကစားခြင်းနဲ့အချင်းချက်ချင်းကစားနိုင်အောင်လို့ Smartphone App ထွင်လိုက်တာလေ Online ပေါ်မှာ Direct Streaming လုပ်ပြီးတော့ရုပ်ရှင်တွေကြည့်နိုင်တဲ့ Netflix တို့တချင်းနားထောင်နိုင်တဲ့ Spotify တို့လိုမျိုး Hatch ကလည်း Game တွေကို Streaming ဝင်ဆောင်မှုပေးနိုင်အောင်ဖန်တီးလိုက်တာပေါ့ဗျာ
If you look what's happened to other forms of media so music has gone streamingmovies tv series had gone streaming it's just a way more convenient way
ဒီသမီးတွေလိုများနေဘယ်လိုပြောင်းလဲကုန်လဲကြည့်မယ်ဆိုရင်ဂီတရုပ်ရှင် tv series တွေအားလုံး streaming ဝင်ဆောင်မှုပေးနေကြပါပြီကိုယ့်အတွက်ဖြောပြမှုကိုလွယ်လွယ်ကူကူအဆင်ပြေပြေရနိုင်တဲ့နည်းလမ်းတစ်မျိုးပါ play ဆိုတဲ့ကလုတ်ကို click လုပ်လိုက်တာနဲ့ mobile phone ပေါ်မှာ game ကစားလို့ရသွားမှာပါ game တွေကို streaming ဝင်ဆောင်မှုပေးတာက online ဝင်ဆောင်မှုဖြစ်တော့လူမှုကွန်ရက်တွေတခြားဝင်ဆောင်မှုတွေနဲ့ချိတ်ဆက်ပေးနိုင်ပါတယ်ကစားသူချင်းချင်းကြမှာသူတို့ကြိုက်ကြတဲ့ game တွေနဲ့ဆက်နွယ်ပြီးပေါင်းစည်းပေးနိုင်ပါတယ
်။ Hatch Mobile Streaming လုပ်ငန်းကိုပူးတွဲတည်ထောင်ခဲ့တဲ့ SRUT လာပါ။တခုရှိတာသူတို့ရဲ့ app ကလောလောဆယ် Finland နိုင်ငံက Android smartphone တွေမှာပဲတုံးလို့ရသေးတယ်။ဒါပေမဲ့ကစားချင်တဲ့ game တွေကို download လုပ်နေစရာမလိုပဲနဲ့ online ပေါ်မှာဓာတ်ရိုက် streaming လုပ်ကစားနိုင်မဲ့ဝန်ဆောင်မှုမျိုးတွေကတော့ပို့ပြီးတော့ခေစားလာဖို့ပဲရှိတယ်လို့တွက်ပြီးသူတို့ကစလုပ်နေတာလို့ဆိုရဲ
Many of the heavy hitting brands in the games industry are looking into subscription at the moment. We think it's kind of the future.
Game လုပ်ငန်းတွေကနာမည်အမှတ်စီအတော်များများကလာစဉ်ကြီးနှစ်စဉ်ကြီးယူပြီးဝန်ဆောင်မှုပေးနိုင်မှုအခုစဉ်းစားနေကြပါပြီ။ကျွန်တော်ထင်တော့အနာဂတ်မှာအဲ့ဒီလိုပဲဖြစ်တော့မယ်ထင်ပါတယ်။ကျွန်တော်တို့ Hatch က Mobile Device တွေပေါ်မှာ game ကစားနိုင်အောင်လုပ်ပေးထားတဲ့အတွက်နည်းပညာအရအကန့်အသတ်မရှိချဲ့နိုင်ပါတယ်။ဒီကနေ့ခေတ်မှာ game ကစားသူအများစုအဓိကကစားနေကြတာ smartphone တွေပေါ်မှာပါ။ဒါကြောင့်ကျွန်တော်တို့ကစမတ်ဖုန်းသုံးသူတွေအတွက် game ကောင်းကောင်းကိုလွယ်လွယ်ကူကူချက်ချင်းကစားလို့ရအောင်အာရုံစိုက်လုပ်နေတာပါ Xbox game တွေထုတ်နေတဲ့ Microsoft ကုမ္ပဏီက2019ခုနှစ်ဇွန်လတုန်းကပဲ Xbox Game Pass ဆိုတဲ့ဝန်ဆောင်မှုအသစ်ကိုစခဲ့တာမဟုတ်လားဗျတစ်လကို10ဒေါ်လာဝန်ဆောင်ကယူပြီးတော့ Xbox game ပေါင်း100ကျော်ကို download လုပ်ကစားနိုင်အောင်လို့လုပ်ပေးလိုက်တာလေ
I think the future of gaming is you'll have a set of really core gamers that are going to want to pre-order and buy and play those games day one when they come out
game အသစ်မထွက်ခင်မှာကြိုးမထားပြီး game ထွက်ထွက်ချင်းဒီမှာကစားကြင်ကြတဲ့အမကဲ gamer တွေရှိသလိုပေးတဲ့ဈေးနဲ့တန်တာကိုလိုချင်တယ်ဈေးနည်းနည်းနဲ့ game အမျိုးပေါင်း100လောက်ကစားကြင်တဲ့ gamer တွေလည်းရှိပါတယ်အနာဂတ် game လုပ်ငန်းအတွက်အဲ့ဒီလို gamer နှမျိုးကအရေးကြီးပါတယ
် Microsoft Xbox က Aaron Greenberg ပြောသွားသလိုပဲ on demand လို့ခေါ်တဲ့ဒီကိုလိုချင်တာကိုပဲရွေးချယ်အဖို့အခပေးပြီးကစားနိုင်တဲ့ game ဝင်ဆောင်မှုမျိုးကိုသဘောကျသူတွေရှိတာကြောင့်လဲအခုဆိုလို့ရှိရင်ဒီ Sony က PlayStation Now ဆိုပြီးတော့လာစင်ကြီးပေး game တွေကစားနိုင်တဲ့ဝင်ဆောင်မှုလုပ်ထားတယ်။ EA ကလည်း EA Access ဆိုပြီးတော့ on demand ဝင်ဆောင်မှုရှိနေပါပြီ
ဒါပေမဲ့တချို့ကြတော့ game ကိုကိုယ်တိုင်ဝယ်ပြီးတော့ game ဆက်နဲ့ကစားရတာမျိုးကိုမှဆွဲလန်းနေကြသူတွေလည်းရှိနေသေးတယ်လို့ game တွေနဲ့ပတ်သက်ပြီးတော့ online သတင်း website GameSpot ကတမိုးဟူစိန်ကပြောတယ်ဗျ
Building a subscription model into gaming is definitely a small idea. I don't know whether it's
နိုင်ငံကြီးနှစ်စင်ကြီးယူပြီး game ဝင်ဆောင်မှုပေးတဲ့လုပ်ငန်းကတိတ်ကိုကောင်းတဲ့အကျံစီလို့ထင်ပါတယ်။ game ကစားကြသူတွေအတွက်ဒီဝင်ဆောင်မှုမျိုးကမကြခင်မှာဖရမဦးစားပေးရွေးချယ်တဲ့နည်းလမ်းဖြစ်လာမလားဆိုတော့ကျွန်တော်မပြောနိုင်ပါဘူး။ game တွေကိုဝယ်ပြီးစုကြသူတွေလည်းအများကြီးရှိပါတယ်။ digital game တွေကိုကိုယ်ပိုင်လက်ဆုပ်လက်ကင်မပိုင်ဘဲမဝယ်ချင်တဲ့သူတွေလည်းအများကြီးပါ။
ရုပ်ရှင်ဂီတလောကအောင်ကြည့်လို့ရှိရင် on demand ဝင်ဆောင်မှုနဲ့ streaming လုပ်ငန်းတွေကပိုပြီးတော့မှကျေပြန့်လာတယ်အောင်မြင်လာတယ်အဓိကတော့ကိုရုပ်ရှင်ကြည့်ခြင်းတဲ့အချိန်သချင်းနားထောင်ခြင်းတဲ့အချိန်မျိုးမှာအိမ်ပြန်ထွက်ဆရာမလို့ဘူး online ပေါ်မှာပဲလွယ်လွယ်ကူကူအဖိုးခပေးပြီးတော့ကြည့်နိုင်နားထောင်နိုင်တော့အဲ့ဒါကိုလူတွေကသဘောကျကြတာပါနောက်ပြီးတော့လားစင်ကြီးပေးထားကြတဲ့သူမျိုးဆိုရင်လည်းရွေးချယ်ကြည့်နိုင်နားထောင်နိုင်တာတွေကအများကြီးပဲလေအဓိကတော့လွယ်ကူအဆင်ပြေမှုပေါ့game ကကြတော့အပျော်ရမ်းကစားတဲ့ပရိသတ်နဲ့အချိန်အများကြီးပေးပြီးကစားကြတဲ့အမာခံ gamer တွေကြားမှာကြွားမှာပါတမောဟူစိန်ကလည်းအဲ့ဒီအချက်ကိုပဲထောက်ပြတာပ
ါ People are naturally inclined to do it now because they have ideas about Netflix and that kind of stuff and it works for mobile games
Netflix လို့ဝင်ဆောင်မှုမျိုးကြောင့်အဲ့ဒီလို subscribe လို့တာမျိုးကိုအခုလူတွေစိတ်ဝင်စားလာကြပါတယ် mobile game တွေအတွက်တော့အတိုင်းအတာတစ်ခုဒီအောင်မြင်နိုင်ပါတယ်ဒါပေမဲ့တခြား game set တွေနဲ့ကစားရတဲ့ game မျိုးကရတဲ့အတွေ့အကြုံကိုဆွဲနေကြသူတွေကိုတော့ဆွဲဆောင်ဖို့ပိုခက်မယ်လို့ထင်ပါတယ
်။ smartphone တွေပေါ်မှာလူတွေအားကိုးကြတဲ့အပိုင်းကိုတော့ short တွက်လို့မရတော့ဘူးထင်တယ်ဗျ။အထူးသဖြင့်ဆိုရင်တော့ဒီ smartphone ပေါ်မှာရနိုင်တဲ့ဖြောပြေးပိုင်းကလည်းတော်တော်လေးရေးပါတာ။ကျွန်တော်တို့မှအခုဆိုရင်ရုပ်ရှင်တွေကိုကျွန်တော်ဖုန်းပေါ်မှာပဲကြည့်တော့တာမဆွမ်းမော။စိတ်ကူးပေါက်လို့ game ကစားခြင်းလည်းဒီဖုန်းပေါ်မှာပဲကစားလိုက်တာဆိုတော့ကျွန်တော်တို့လိုမျိုး smartphone သုံးသူတွေအတွက် on demand game streaming ဝင်ဆောင်မှုတွေလုပ်လာတာနောက်ဆိုရင်အပြိုင်ဆိုင်ဖြစ်လာမယ်ထင်တယ်ဗျ။
Netflix တို့ Spotify တို့လိုမျိုး mobile game streaming လုပ်ငန်းကြီးကျယ်လာမလားဆိုတာကတော့အခုပြောဖို့ခက်ပေမဲ့ smartphone သုံးသူတွေများလာရတဲ့အမျှသူတို့ကိုဆွဲဆောင်နိုင်တဲ့ T twin ဖန်တီးမှုသစ်တွေကိုပိုပြီးမြင်လာရမှာကတော့သိကြပါရဲ့ရှင် game တွေကို online မှာတက်ရိုက် streaming လုပ်ပြီးတော့ကစားနိုင်တော့မယ့်အကြောင်းကိုသားညို့ဦးနဲ့အတူမဆူမြမုံကစီစဉ်တင်ဆက်သွားတာပါရှင်။ POA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူတထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ Texas ပြည်နယ်မှာတိုက်ခတ်တဲ့ Harvey Hurricane မုန်တိုင်းရန်မုန်ငွေအတွက်ဘယ်ထင်ရှားတဲ့အမှုပညာရှင်တွေငွေတွေဘလောက်ထည့်ဝင်ပါဝင်လှူဒန်းကြပါသလဲပြီးတော့ Amazon ဆိုတဲ့ဒီ online ပေါ်ကဈေးအရောင်း website ကြီးကဖြောပြေးရေးပိုင်းမှာဘလောက်ထိရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ပြီးတော့လုပ်နေပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုကြားကြရပါမယ်American ပြည်အောင်စု Texas ပြည်နယ်မှာတိုက်ခတ်ခဲ့တဲ့ Harvey Hurricane မုန်တိုင်းကြောင့် American ပြည်အောင်စုရဲ့စရုပ်ထအကြီးဆုံးမြို့ကြီးဖြစ်တဲ့ Texas ပြည်နယ်မြို့တော် Houston မြို့ရဲ့အစိတ်ပိုင်းအများအပြားရေလွှမ်းမိုးခံခဲ့ရတဲ့ဖြစ်ရပ်ကြောင့်နာမည်ကျော်အမှုပညာရှင်တွေဝိုင်းဝန်းပြီးတော့ဒီကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အလှူငွေထည့်ခဲ့ကြပါတယ်။ Kim Kardashian နဲ့သူ့ရဲ့မိသားစုက Harvey ကုညီကယ်ဆယ်ရေးလုပ်နေတာတွေအတွက်ဒေါ်လာ5ဒိန်ထည့်ဝင်ခဲ့ပါတယ်။မုန်တိုင်းဘေးသင့်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူရဲနဲ့တခြားအမှုပညာရှင်တွေထဲမှာတော့မင်းသမီး Jennifer Lopez ပြီးတော့ Sandra Bullock, Minda Drain Johnson တို့လည်းပါဝင်လာပါ။ကာရင်ရှင်ညီမတွေရဲ့မှာခင်ရဲ့သူ့ရဲ့ညီမတွေဖြစ်တဲ့ Cole နဲ့ Courtney ပြီးတော့သူ့ရဲ့အမေ Chris Jenner တို့တက်ချေနေတဲ့ကယ်တင်ခြင်းတက်တို့အတွက်ဒေါ်လာ5ဒိန်လှူဒန်းပါတယ်ဆိုရဲ Twitter မှာကင်ကရေးထားပါတယ
် I am dreaming of when I get back to Houston
ဗြိတိသျှ rock guitar အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Coldplay ကတော့ September 1ရက်နေ့မှာ Houston မှာကျင်းပဖို့စီစဉ်ထားတဲ့သူတို့ရဲ့စင်မြင့်ဖြော်ပြပွဲကိုဖျက်လိုက်ပြီးတော့ Miami ဖြော်ပြပွဲမှာတော့ Houston #1 ဆိုတဲ့ Houston မြို့အတွက်ဆိုပြီးတော့အားကျင်းဆက်ဆူလိုက်တဲ့တချင်းတစ်ကိုထည့်ပြီးတော့တီးဆိုဖြော်ပြသွားခဲ့ပါတယ်ရှင် e-books online one ni phat ya de saudi ga sa sa tong gong pc re with charity online let li yang cha mu re to myin lou la de amazon online company ha aku so yin no online mo ga ni pyo dai yai chi ya de yau shin pi pyo zei kwai ko ba to myin pyo yin ni lou ga na ni ba de online ရုပ်ရှင်ဗီဒီယိုရင်းနှီးမှုက Amazon Company အတွက်ဈေးဝယ်ပစ္စည်းပို့ဆောင်ကပြီးတော့ဒုတိယမြောက်ကုန်ကြစည်အခြေဆုံးရင်းနှီးမြုပ်နှံမှုဖြစ်လာပါတယ်။ Amazon မှာနှစ်စင်ကြေးပေးပြီးအတွင်းဝင်ဖြစ်လာသူတွေအနေနဲ့ online ဈေးဝယ်ယူမှုမှာမြင်းမြန်ဆန်ဆန်ရှိရုံမက online ပေါ်မှာတင်ပေးထားတဲ့ရုပ်ရှင်ဗီဒီယိုတွေကိုပါကြည့်ခွင့်ရတာပါ။ဒါကြောင့်လည်းဒီ online ဗီဒီယိုကြောင့်နှစ်စင်ကြေးပေးသွင်းပြီး Amazon online အတွင်းဝင်ဖြစ်လာကြတဲ့သူတွေလည်းအတော်များပါတယ်။online ရုပ်ရှင်ဗီဒီယိုတွေကုန်ကြရင်းနှီးမှုဟာ2014ခုနှစ်ကထက်ဆိုင်3000လောက်ပိုများလာပြီးတော့အခုနှစ်မှာတော့အနည်းဆုံးဒေါ်လာတန်4500ရှိလိမ့်မယ်လို့သုံးသပ်ခန့်မှန်းကြပါတယ်။ Amazon ရဲ့ကုန်ကြစည်အကြီးဆုံးရုပ်ရှင်ဗီဒီယိုဝယ်ယူမှုတွေမှာတော့ Oscar ဆုရတဲ့ Manchester by the Sea ရုပ်ရှင်လည်းပါဝင်တာပါ။ Amazon အနေနဲ့မြောက်အမေရိကတလွာဖြန့်ချီခွင့်အတွက်ဒေါ်လာ10သန်းနဲ့အစာချုပ်ချုပ်ထားပါတယ်။ကြာတာရင်းနေတိုင်းမှာကစားတဲ့ American ဘောလုံးပွဲ10ပွဲကိုလည်းတိုက်ရိုက်ထုတ်လွှင့်ခွင့်အတွက်NFL American ဘောလုံးအဖွဲ့ချုပ်ကဒေါ်လာ350ဒီပါ Amazon ကပေးထားခဲ့ပါတယ်ရှင်ဒီတက်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah All in my own yeah Get it on the side and bright red အနုပညာလောကနဲ့ထင်ရှားကျော်ကြားသူတွေရဲ့တည်တင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။အခုတစ်ပတ်အစီအစဉ်မှာတော့ဇာတိကျေးရွာမှာကြံတိုင်းအောင်လူမှုရေးအဖွဲ့ဆိုပြီးတော့တည်ထောင်ပြီးကျေးရွာလူငယ်တွေရဲ့ဖွံ့ဖြိုးပညာရေးဖွံ့ဖြိုးမှုလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်ပေးနေတဲ့ဒေါက်တာအောင်စောမိုးရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်ပါကျွန်တော်အောင်ကမူပါဒီအစည်းအဝေးကျွန်တော်နားထောင်နေတဲ့ပြည်သက်ကြီးကိုမျှဝေချင်တာကတော့ကျွန်တော်တို့ရဲ့ယုံကြည်မှုနဲ့ကျွန်တော်နိုင်ငံကိုဘယ်လိုမျိုးတည်ဆောက်ကြမလဲဆိုတော့ကျွန်တော် 1983 မှာမွေးတယ်ကျွန်တော်ပထမဆုံးသူငယ်ရန်ကျောင်းတက်တဲ့နှစ်မှာပဲ 1988 မှာပဲကျောင်းသားရေးခင်းတဲ့ကျွန်တော်ကျောင်းတက်ခွင့်မရခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒီအစားပြီးကျွန်တော်ပညာရေးနဲ့ပတ်သက်ပြီးပို့ပြီးတော့စိတ်ဝင်ပို့ပြီးစိတ်ဝင်စားခဲ့တယ်ကျောင်းသားရေးနဲ့ပတ်သက်ပြီးပို့ပြီးစိတ်ဝင်စားခဲ့တယ်ဆိုတော့ကျွန်တော်နိုင်ငံကအခုအလုပ်ပြည့်တိုင်းပဲပြန်ပြီးတော့တီထောင်ကစားပြန်ပြီးတော့ဟိုလဲနေတဲ့ຢာရပြန်ထူထောင်စားချိန်မှာကျွန်တော်ယုံကြည်တာတော့နိုင်ငံမှာရှိတဲ့လူငယ်တွေရဲ့အင်အားနဲ့ကျွန်တော်ရဲ့ຢာတွေမှာပြန်ပြီးတော့ကိုတူကိုထပြန်ကိုထနိုင်တဲ့အပိုင်းအနေပြီးတော့ပြန်ပြီးတော့ပြန်ပြီးဆက်ချဖို့ပြန်ပြီးတော့ပြန်ပါဝင်ကြဖို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်တနိုင်နဲ့အင်္ဂါနဲ့ကျွန်တော်ရွာမှာဆဲရဲကလေးတောင်းနေနိုင်ဘူးဆဲရဲကလေးစားတတ်ဖို့တော့လူငယ်လေးတိပညာအခွင့်အရေးနဲ့ရဖို့ကျွန်တော်တန်းတန်းလေးလုပ်ပေးပါတယ်ကျွန်တော်ကိုယ်နဲ့ community school အကြောင်းဒီရဲရွာအကြောင်းအသေးလေးဖွင့်ထားပါတယ်ဆိုတော့သူတို့မှာသူတို့ရဲ့ဘဝကြီးမဲ့တဲ့တည်ရှိတယ်သူတို့ဖြစ်ချင်တဲ့သူတို့အိမ်မက်ထားတဲ့နေရာရှိဒီနေရာတွေဟာတူတက်တဲ့အိမ်မက်ထက်အများစုပေါင်းပြီးလုပ်နိုင်တဲ့အိမ်မက်တွေဖြစ်ရင်ကျွန်တော်တို့ပူကောင်းပါတယ်ကျွန်တော်လူငယ်တွေအနေနဲ့ဟိုကျွန်တော်ပို့ပြီးတော့တရားနိုင်ငံတွေမှာရှိတဲ့လူငယ်တွေနဲ့ဆိုင်ပို့ပြီးတော့ဖော်ပို့ဖို့ပို့ပြီးလေ့လာဖို့ဆက်စပ်ပြက်လေ့လာဖို့လိုပါတယ်ကျွန်တော်နိုင်ငံထဲမှာကျွန်တော်နိုင်ငံရဲ့ပတ်ဝန်းကျင်ပြပအောင်အများကြီးလေ့လာနေဖို့လိုတယ်သူတို့ကတရားတွေပါလုပ်နေတယ်ရှိဖို့လိုတယ်ပြီးရင်ကိုယ်တွေအတွက်ကျန်တဲ့ opportunity အခွင့်အရေးလေးကိုကိုယ်ကြီးစုပ်ကန်ပြီးတော့ဒီအခွင့်အရေးနေတဲ့အတူကိုကဖွံ့ဖြိုးတိုးတက်အောင်ကိုရဲ့ရွာလည်းဖွံ့ဖြိုးတိုးတက်အောင်ပိုင်းပြီးလုပ်မယ်ဆိုရင်ကျွန်တော်ညော်နေတဲ့ဒီဖွံ့ဖြိုးတဲ့နိုင်ငံအတွက်
ကျွန်တော်အနေနဲ့အဲလိုနိုင်ငံမှာရှိတဲ့လူငယ်တွေရောဒီလူငယ်တွေကိုပြစ်သူပြောထောင်ပေးနေတဲ့လူကြီးတွေရောအကုန်လုံးကကိုယ့်ရဲ့ရောကိုယ့်ဒီကဖွံ့ဖြိုးဖို့အတွက်တစ်ခုခုဆန်းဆန်းတမန်လုပ်ပေးမယ်ဆိုရင်ကျွန်တော်နိုင်ငံကြီးအခြေအနေမှာပြောင်းဝေးဖို့ပြည်သားကြီးစနစ်ကြီးဟိုကောင်းမှုအတွက်ကျွန်တော်ပူပေါင်းလေးလှုပ်ဆောင်ရဖို့ကျွန်တော်အနေနဲ့တိုက်တွန်းပါတယ်အပတ်စဉ်တင် email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်စာရေးကြေးရွာမှာကျန်နိုင်အောင်လူမှုရေးအဖွဲ့တည်ထောင်ပြီးတော့ကြေးရွာလူငယ်တွေရဲ့ပညာရေးဖွံ့ဖြိုးမှုလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်ပေးနေတဲ့ထောက်သားအောင်စုံမွေးရဲ့ယုံကြည်ရာကိုမမိုးဖြူကစီစဉ်တင်ဆက်သွားတာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးခဲ့တဲ့တနားစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 30.51 တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါဦး
စခိုင်းကြီးနယ်တွင် ARS ၏အစွန်းရောက်အချမ်းဖက်သမားတွေရဲ့အချမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Red No Masuri နဲ့အထိုင်နိုင်ငံတော်အထိုင်မင်္ဂပုတ်ကိုဒေါန်ဆန်းစုကြည်နောက်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လှိုင်တို့ဒီကနေ့တီးခြားစီဆွေးနွေးခဲ့ကြပါတယ်။စခိုင်းကြီးနယ်တွင်တင်းမာမှုတွေရော့ချရေးကမြန်မာဆွေးရအတွက်အဓိကဦးစားပေးဆောင်ရွက်ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကတွစ်ဆုံမှုအပြီးမှာပြောဆိုပါတယ်။ရခိုင်ပြည်နယ်တွင်းမှာပေါ်ပေါက်နေတဲ့အကြမ်းဖက်မှုပုံစံမျိုးစုံကိုမြန်မာလုံခြုံရေးအာဏာပိုင်တို့ဘက်ကချက်ချင်းရပ်ဖို့လိုအပ်ပြီးမွတ်စလင်အတိုင်းအဝိုင်းအပါအဝင်လူထုအလုံးကိုကာကွယ်ပေးဖို့လိုအပ်တယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကမွတ်စလင်နေတဲ့အတူရပ်တည်ကြောင်းပြသတဲ့အနေနဲ့နိုင်ငံတကာကမွတ်စလင်တွေလည်းဒီကနေ့ဆန္ဒပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံးရှိမှာယာနဲ့ချီတဲ့မွတ်စလင်မျိုးသမီးတွေဆန္ဒပြခဲ့ကြသလိုဩစတြေးလျနိုင်ငံမှာတော့လွှတ်တော်ရှိတဲ့မြန်မာတန်ရုံးတို့ရှိမှာဆန္ဒပြခဲ့ကြပါတယ်။ရုရှားနိုင်ငံတွင်ကမွတ်စလင်အများစုနေထိုင်ရာချက်ချင်းဒေသကဂေါစနီမြို့မှာလည်းရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူထုစုဝေးပွဲပြုလုပ်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကတော့မော်စကိုကမြန်မာတန်ယုံရှိမှာရုရှားမွတ်စလင်တွေဆန္ဒပြခဲ့ကြပါတယ်ရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းကိုတိုက်ခိုက်မှုအဖြစ်ပုံဖော်လေ့ကျင့်တဲ့အနေနဲ့ဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားစစ်တပ်ကဂျပန်ပင်လယ်ပြင်အတွင်းကိုဒုံးချီရီနဲ့ပစ်ခတ်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကျွေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူဖို့ရှိနေချိန်မှာပဲတောင်ကိုရီးယားဘက်ကအခုလိုစီရေးလေ့ကျင့်မှုကိုလှုံ့ဆော်ခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကမတင်ငယ်ထိုက်ကကြီးညာပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.